ီကနေ့မြန်မာတနင်္ဂနွေလုံးမှာကျင်းပတဲ့အထွေထွေရွေးကောက်ပွဲကြီးကိုဥရောပသမ္မဂလို့ခေါ်တဲ့ EU ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကကိုယ်စားလှယ်အတော်များများကတနင်္ဂနွေလုံးအတိုင်းအတာနဲ့စောင့်ကြည့်လေ့လာခဲ့ကြတာဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်းကဒေါအောင်ဆန်းစုကြည်မဲပေးခဲ့တဲ့ရန်ကုန်မြို့ဗဟန်းမြို့နယ်အမကတုံချောင်းဝင်းတွင်းမှာလဲဥရောပသမ္မဂအဖွဲ့ဝင်တွေစောင့်ကြည့်လေ့လာနေတာကိုတွေ့ရှိခဲ့ရပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့အဲ့ဒီအဖွဲ့ရဲ့အဖွဲ့ခေါင်းဆောင်မစ္စတာအလက်ဇန်ဒါလမ်စတော့ကသတင်းမီဒီယာသမားတွေရဲ့မေးမြန်းချက်ကိုဖြေကြားခဲ့ပါတယ်။နိုင်ငံခြားသတင်းတောက်တူကဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမှာမဲလိန်နာတွေတွေ့ရှိရပါသလားလို့မေးမြန်းခဲ့တဲ့အခါမှာသူကအခုလိုဖြေပါတယ်
။ so far we have not seen signs of cheating but the situation is one in which of course the process goes much longer than just the voting
အခုချိန်ထိတော့မဲလိန်နာတွေမတွေ့ရပါဘူး။အချိန်တွေကမဲပေးုံနဲ့မပြီးသေးပါဘူး။မဲပေးပြီးအဆင့်ဆင့်သွားရမယ့်အဆင့်တွေရှိပါသေးတယ်။မဲရေတွက်ရမယ်။ရေတွက်ပြီးတဲ့မဲတွေကိုသက်ဆိုင်ရာနေရာတွေကိုစိတ်ချလုံခြုံစွာရောက်ရှိအောင်ပို့ရပါမယ်။ပြီးရင်ရေတွက်ပြီးတဲ့ရလတ်တွေကိုကြေညာမယ်စတဲ့အဆင့်ဆင့်ကိုဖြတ်တန်းအောင်မှဖြစ်တဲ့အတွက်ကြောင့်အခုလိုအချိန်မှာပြောဖို့ခက်ပါသေးတယ်လို့သူကပြောဆိုသွားတာဖြစ်ပါတယ်။ရွေးကောက်ပွဲနေ့မှာအချိန်ကြီးမတည်ငြိမ်ညာတွေများရှိသလားလို့သတင်းတောက်တူကမေးမြန်းရမှာတော့မစ္စတာလမ်စတော့ကလက်ရှိသူသိရသလောက်ကတော့မတည်ငြိမ်ဖြစ်တာမရှိဘူးလို့ဖြေပါတယ်။နောက်ထပ်သတင်းတောက်တူကဒီကနေ့တနင်္ဂနွေလုံးအတိုင်းအတာနဲ့မဲလာပေးသူအရေးအတွက်ဘလို့ရှိတယ်လို့ထင်မြင်ပါတယ်လို့မေးရမှာသူကအခုလိုဖြေပါတယ
်what I have seen was a very good turnout in the morning throughout the day usually it gets a little bit slower here again we will have to
မဲလာပေးသူအရေးအတွက်ကိုကြည့်တဲ့အခါမှာမနေ့ပိုင်းမှာမဲလာပေးသူတွေအတော်များများအားကောင်းတယ်လို့ဖြေရမှာဖြစ်ပါတယ်ဒါပေမဲ့နောက်ဆုံးမဲယုံတွေပိတ်သိမ်းတဲ့အချိန်ထိစောင့်ကြည့်ရအောင်မှာဖြစ်ပါတယ်မဲယုံတွေကိုစောင့်ကြည့်တဲ့ဆိုရမှာလဲမဲတွေပိတ်သိမ်းတဲ့အချိန်ထိမိမိတို့ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေကစောင့်ကြည့်လေ့လာသူတွေရှိနေမှာဖြစ်ပါတယ်လို့ဖြေခဲ့တာဖြစ်ပါတယ်။ဒါအပြင်မဲယုံတွေပိတ်ပြီးမဲရေတွက်တဲ့အချိန်မှာအရေးကြီးတဲ့အချက်ကိုတော့မစ္စတာလမ်စတော့ကအခုလိုရှင်းပြပါတယ
်။ Well during the counting of the vote what is important is mostly of course transparency and the integrity of the process. Transparency means that our observers can observe it means that the party agents who are authorized to be
မဲရေတွက်တဲ့အချိန်ဟာပွင့်လင်းမြင်သာမှုရှိဖို့ကအရေးကြီးပါတယ်။ပွင့်လင်းမြင်သာမှုရှိဖို့ဆိုတာကမဲရေတွက်နေတဲ့အချိန်မှာမိမိတို့လေးလာစောင့်ကြည့်သူတွေလွတ်လွတ်လပ်လပ်စောင့်ကြည့်လေးလာခွင့်ရှိရမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေလည်းစောင့်ကြည့်လေးလာခွင့်ရှိရမှာဖြစ်ပါတယ်။ပြီးတော့မဲယုံတိုင်းမှာရက်လက်ကိုတိကျသေးကြစွာရှင်းရှင်းလင်းလင်းကြေညာနိုင်မှုဖြစ်ပါတယ်။နောက်တစ်ချက်ကမဲရေတွက်ပြီးကြေညာတဲ့အဆင့်တိုင်းဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ဥပဒေနဲ့အညီဖြစ်ဖို့လိုအပ်ပါတယ်။ဒီကနေ့မဲပေးကြတဲ့အထက်မှာပြည်သူလွတ်တော်အမျိုးသားလွတ်တော်တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွတ်တော်တွေအတွက်မဲတွေကိုပေးကြတဲ့အခါမှာအဲ့ဒီလိုပေးပြီးသားမဲတွေကိုအသေးစားခွဲခြားရေတွက်နိုင်ဖို့ဆိုတာကလည်းမရှိမဖြစ်လိုအပ်တဲ့အရေးကြီးတဲ့အချက်လို့ပြောသားတာဖြစ်ပါတယ်။ဒါအပြင်သူပြောနေတဲ့အချိန်ဟာရွေးကောက်ပွဲကျင်းပတဲ့နေ့တစ်ဝက်လောက်အချိန်ဖြစ်နေသေးတာကြောင့်တနေ့ကိုမဲပေးကြမဲ့အချိန်တွေကိုသူ့အနေနဲ့စောင့်ကြည့်လေ့လာဖို့လိုအပ်သေးကြောင်းလည်းဖြေသွားပါတယ်။သူအနေနဲ့ဝန်သားစရာတစ်ခုပြောလို့တာကတော့ဒီကနေ့ EU ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေဟာတက်မတော်တိုင်ရင်တက်ဖွဲ့တွေမဲယုံတွေကိုစောင့်ကြည့်လေ့လာခွင့်ရခဲ့တဲ့အတွက်ကြောင့်ကောင်းတဲ့သတင်းလို့ပြောရမှာဖြစ်ကြောင်းလည်းသူကထည့်သွင်းပြောသွားပါတယ်။ဒါအပြင်ရွေးကောက်ပွဲရဲ့အားနည်းချက်တွေနဲ့ပတ်သက်ပြီးသတင်းတောက်တူကမေးမြန်းရမှာသူကအခုလိုဖြေပါတယ
်။ No country not even mature democracies has entirely flawless processes because elections are large technical
ရွေးကောက်ပွဲဆိုတာရင်းချက်ပြည်သားဒီမိုကရေစီတိုင်းပြည်တွေမှာတော့အမှားအယွင်းမရှိတဲ့ရွေးကောက်ပွဲဆိုတာမရှိဘူးလို့ပြောပါတယ်။ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲတွေဆိုတာအင်မတန်ကြေပြန့်တယ်အသေးစိတ်နိုင်တယ်နက်နဲရှုပ်ထွေးတယ်။ဒါပေမဲ့ရှိတဲ့ပြဿနာတွေကိုမိမိတို့ EU အဖွဲ့လေးလာစောင့်ကြည့်တဲ့အဖွဲ့တွေနဲ့ဖော်ထုတ်သွားမှာဖြစ်ပါတယ်လို့ဖြေကြားသွားပါတယ်။သူတို့တွေးရှိချက်တွေကိုတော့လာမယ့်အင်ကာနေ့မနေ့7နှစ်ကြီးမှာသတင်းစာရှင်းလင်းပွဲကျင်းပပြီးတော့အများပြည်သူတွေသိရှိအောင်ထုတ်ဖော်ပြောဆိုသွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်ခင်ဗျာ။